Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အတန်ရဲ့2022ခုနှစ်ဇွန်လ5ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းတိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။အနည်းခတ်သိမ်းကင်းရပါစေဗျာ။ကျွန်တော်တမောင်သားမှာယူကရိန်းမှာတော့အနည်းကမသေးလာပါဘူး။မြို့တော်ခီးမှာပေါက်ကွဲသံတွေကြားနေရတယ်လို့အရှေ့ပိုင်းကမဟာဗျူဟာကြားတဲ့CBR ရိုဒိုနက်စ်မြို့မှာတော့ရုရှားတပ်တွေကိုပြန်လည်ခုခံတိုက်ထုတ်နေကြပါတယ်။နေတုထိပ်သီးညီလာခံကိုတရားဖို့ဂျပန်နိုင်ငံကစဉ်းစားနေပါတယ်။တာတိုဖြစ်ပက်ဒင်းတပ်ဒုံးကြီးရှစ်စင်းကိုမြောက်ကိုရီးယားကတနင်္ဂနွေနေ့စောပိုင်းကပြစ်လွတ်လိုက်ပါတယ်။အဒီသတင်းတွေပါဝင်နောက်ဆုံးကသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကျွန်တော်တင်ပြကြပါမှာ
။ကောင်းပါပြီရှင်။ထိုင်းတောင်ပိုင်းမှာတော့ရိုဟင်ဂျာ60နီးပါးဖမ်းဆီးခံရတဲ့သတင်းပေးပို့ချက်ကိုသတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုအကြောင်းဘာသာပြန်ထုတ်ဝေတဲ့စာအုပ်ကိုပိတ်ဒီဘာသာပြန်ထုတ်ဝေတဲ့အတွက်စာပေတိုက်တစ်ခုပိတ်ပင်ခံလိုက်ရတဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုတင်ပြတဲ့အခါမှာတော့
2016ခုနှစ်မှာပေါ့နော်ဒီစစ်တပ်ကရိုဟင်ဂျာလူမျိုးတွေအပေါ်မှာရဲရဲဆက်ဆက်လူမျိုးတို့တပ်ဖြတ်မှုတွေလုပ်ခဲ့တာကပေါ်လာမှာကိုသူတို့ဘယ်လိုနည်းနဲ့မှမလိုလားဘူး
ဒါကတော့မြန်မာရိုဟင်ဂျာများအဖွဲ့ UK ရဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတွေကတူတာထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပါရှင်။
ယူကရိန်းမြို့တော်ကီးဖ်မြို့မှာပေါက်ကွဲသံတွေကြားနေရတယ်လို့အရှေ့ပိုင်းကမဟာဗျူဟာကြားတဲ့စီဗီယာရိုဒိုနက်စ်မြို့မှာတော့ရုရှားတပ်တွေကိုပြန်လည်ခုခံတိုက်ထုတ်နေတယ်လို့အရီဒေတာရဲ့အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။စီဗီယာရိုဒိုနက်စ်မြို့ရဲ့80ရာခိုင်နှုန်းကိုရုရှားကထိန်းချုပ်ထားပြီးမဲ့လမ်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့လူကတ်စ်ဒေတာအုပ်ချုပ်ရေးမှူးဆာဂေးဂေးဒေးကပြောပါတယ်။တနင်္ဂနွေနေ့ကပြောကြားလိုက်ပြီးမြို့တော်မှာတော့တနင်္ဂနွေအစောပိုင်းကပေါက်ကွဲမှုတွေဖြစ်ပွားနေတယ်လို့တမ္ပရာဗလိုဒီမာဇယ်လန်စကီကပြောပါတယ်။အဘီလာ28ရက်ကလေးကဆိုရင်ကီးဖ်မြို့ကိုရုရှားကပြန်လည်တိုက်ခိုက်တာဒီနေ့ပထမဆုံးအကြိမ်ဖြစ်ပြီးယထာလတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်တွေနဲ့ပြစ်ခတ်တဲ့အတွက်အသေးပြောက်မရှိပေမဲ့တယောက်ဒဏ်ရာရဆေးရုံတင်ထားရတယ်လို့မြို့တော်ဝယ် Vitaly Klitschko ကပြောပါတယ်။လူကစေတာမှာတော့ဆက်တယောက်တေဆုံးခဲ့ကြောင်းတမ္ပရာဇယ်လန်စကီကစနေနေ့ညဗီဒီယိုမိန့်ခွန်းမှာပြောကြားသွားပါတယ်။ရုရှားသမ္မတပူတင်ဟာအခြေခံကျတဲ့အမားကိုကျူးလွန်ခဲ့ပေမဲ့ရုရှားကိုအချက်တကွဲဖြစ်အောင်တော့မလုပ်သင့်ဘူးလို့ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြားနေ့တုန်းကပြောခဲ့ပါတယ်။ဒါမှသာတန်တမာရေးအဖြစ်တရားရှာနိုင်မယ်လို့သူကဆိုပါတယ်။အဲဒီလိုပြောတာဟာပြည်သစ်နိုင်ငံကိုပဲအချက်တကွဲဖြစ်စေပါလိမ့်မယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလီဘာကစနေနေ့ကတုံ့ပြန်လိုက်ပါတယ်။
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်မှုနဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုလှုပ်ဆောင်နိုင်ရေးရည်ရွယ်ပြီးဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအခုလနောက်ပိုင်းကျင်းပမဲ့နေတိုစီးရေးမဟာမိတ်အဖွဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့စီစဉ်နေတယ်လို့ဒီကိစ္စနဲ့နှိစက်သူတွေပြောတာကိုကိုကာဘီရိုက်တာသတင်းမှရေးပါတယ်။ယူကရိန်းနိုင်ငံအတွင်းရုရှားကစစ်ရာဇဝတ်မှုကျူးလွန်နေတယ်လို့ဝန်ကြီးချုပ်ကီရှိဒါကအကြိမ်ကြိမ်ဆွဆွဲပြောဆိုနေပေမဲ့ဝန်ကြီးချုပ်ကီရှိဒါရဲ့အခုလိုဒီစီဝဲကိုတွားရောက်မဲ့ကိစ္စဟာတာမန်တဲ့ပိုတဲ့ပြင်းထန်တဲ့ရည်တည်ချက်အဖြစ်ရှုမြင်ကြပါတယ်။ဂျပန်နဲ့ရုရှားအကြားဆဲဆုတ္တိတွေနဲ့ချီပြီးကြာမြင့်လာပြီးဖြစ်တဲ့နေနမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေရှိထားတာကြောင့်ရုရှားနဲ့ပတ်သက်လာရင်ဂျပန်ခေါင်းဆောင်တွေကသတိထားရည်တည်ခဲ့ကြပါတယ်။ကျိုတိုသတင်းဌာနကစနေနေ့မှာစတင်ဖော်ပြခဲ့တဲ့ဒီကိစ္စနဲ့ပတ်သက်လို့ဂျပန်အစိုးရဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူး။နေတိုအဖွဲ့ထိပ်သီးဆွေးနွေးပွဲကိုတော့စပိန်နိုင်ငံမက်ဒရစ်မြို့မှာဇွန်လ29ရက်ကနေ30ရက်နေ့အထိနေ့ရက်ကြာကျင်းပမှာဖြစ်ပါတယ်။ဒါဟာဂျပန်နိုင်ငံမှာဇူလိုင်လ10ရက်နေ့ကျင်းပဖို့ရှိတဲ့အထက်လွှတ်တော်ရွေးကောက်ပွဲအတွက်မဲဆွယ်စည်းဝါးမဲ့အချိန်နဲ့တိုက်ဆိုင်နေတာပါ။အထက်လွှတ်တော်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအခြေအနေတွေကိုသုံးသပ်ပြီးမှနေတိုထိပ်သီးဆွေးနွေးပွဲတက်မယ်မတက်ဘူးဆိုတာဝန်ကြီးချုပ်ကဆုံးဖြတ်မယ်လို့အစိုးရအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးတော့ကြိုတိုသတင်းမှရေးပါရခင်ဗျ။
တာတို့ဖြစ် Betting that don't you shit single Bia Korea got the lingering it, so buying a bit low like the look, Dong Korea set up your body. Did that son of Jim and I go now, you shimmin in it, go now, you lace at Bumminate with bit low like that, Pitello, Dong Korea set up so body. A cool old don't you shit single, the top time out, the car is sent that bit low daha, but my zone Jim Pitello, say ye don't that do we got your body. Daha dinny, Dreamma. ဆက်ရှိတုံမြောက်စမ်းသပ်ပြစ်လွတ်တိုင်ဖြစ်ပြီးဂျာမနီနျူကလ িয়ার
ရင်းကုန်သင်္ဘောကနေပြည့်လွတ်တဲ့ပရင်းတက်ဒုံးကြီးတိုက်ချင်းပြည့်ပရင်းတက်ဒုံးကြီးအတန်းထက်ဆဲဆမြန်တယ်လို့ဖော်ပြထားတဲ့ဒုံးကြီးတွေကိုမြောက်ကိုရီးယားကဒီနေ့ထက်မှစမ်းသပ်ခဲ့ပါတယ်။ဩစတြေးလျတော်ဝင်လေတပ်ကကင်းထောက်လေယာဉ်ကိုတရုတ်တပ်လေယာဉ်တွေကတောင်တရုတ်ပင်လယ်ပြင်ဒေသနိုင်ငံတကာလေပိုင်နဲ့ထက်မှမေလအတွင်းဂျာဝင်တားဆီးခဲ့တယ်လို့ဩစတြေးလျကာကွယ်ရေးဝ အမျိုးအစားတရုတ်တက်လျင်ကမေလ26ရက်နေ့မှာဂျာဝင်တားဆီးခဲ့တာလို့ဩစတြေးလျကာကွယ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်တရုတ်တက်လျင်ကအဲ့ဒီလိုဂျာဝင်တားဆီးခဲ့တာကြောင့် PH ကင်းထောက်လျင်ဟာအရေးပေါ်ရှောင်တိမ်မှုတွေလုပ်ခဲ့ရတဲ့အတွက်ဝန်တန်းတွေအပေါ်အန္တရာယ်ဖြစ်စေခဲ့တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့အစိုးရစိုးရိမ်မှုတွေရှိခဲ့တယ်ဆိုတာကိုတရုတ်အစိုးရထံဩစတြေးလျကတင်ပြထားတယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့ဩစတြေးလျမှာရှိတဲ့တရုတ်တန်ရုံကိုရိုက်တာကဆက်သွယ်ခဲ့ပေမဲ့တစုံတရာတုတ်ပြန်ခဲ့ခြင်းမရှိပါဘူးတရုတ်တိုက်လေရင်ဟာဩစတြေးလျကင်းထောက်လေရင်ရှေ့အနီနာကပ်ပြန်တန်းခဲ့တဲ့အပြင်အလူမီနီယံအပိုင်းအစတွေကိုမုတ်ထုတ်ခဲ့တဲ့အတွက် PH လေရင်အင်ဂျင်တွေကိုအပိုင်းအစတွေဝင်ကုန်တယ်လို့လည်းဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miles ကပြောပါတယ်ခင်ဗျာ
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းလိုမီတာ32 kHz 9383ညနဲ့9383ညဖိုင်းလိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြထုတ်လွှင့်ပေးနေပါရရှင
်တင်းလာနေညဘက်တင်းကလေးနေညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ဒီပတ်တွင်ချက်ဖတ်မဲ့အမေရိကတိုက်နိုင်ငံများထိပ်သီးညီလာခံဟာအသက်မပါတဲ့ညီလာခံဖြစ်ဖို့အန္တရာယ်ရှိနေတယ်လို့ယခင်မက္ကဆီကိုဒုတိယနိုင်ငံရဲ့ဝန်ကြီးအန်ဒရေရိုဇန်တယ်ကကြိုတင်သတိပေးလိုက်ပါတယ်ထိပ်သီးညီလာခံကိုအမေရိကနိုင်ငံလော့စ်အန်ဂျလိစ်မြို့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံကျင်းပမှာပါ1994ခုနှစ်ကလေးကဆိုရင်ဒါဟာအမေရိကန်ကအင်ရှင်ဖြစ်ပထမဆုံးလက်ခံကျင်းပတဲ့ညီလာခံဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်ကဗိုလ်ထုနေမှာဖွင့်လှစ်ပေးမှာဖြစ်ပါတယ်စောစောပိုင်းအစီအစဉ်အရဆိုရင်တော့ဗင်နီဇွဲလားနဲ့နီကာရာဂွားနိုင်ငံနှစ်နိုင်ငံကိုဒီမိုကရေစီမကျတဲ့အတွက်အမေရိကန်ကမဖိတ်ကြားပဲထားဖို့အစီအစဉ်ရှိပါတယ်။ကွန်မတီနိုင်ငံဖြစ်တဲ့ကျူဘားနိုင်ငံကိုဖိတ်မဖိတ်ကလည်းမသေးကွဲသေးပါဘူး။အမေရိကတိုက်နိုင်ငံအားလုံးကိုမဖိတ်ကြားရင်မတက်ရောက်ဘူးလို့မက္ကဆီကိုနိုင်ငံရဲ့လက်ဝဲချင်းသမ္မတအန်ဒရီမန်နူယယ်လိုပက်စ်အိုဘရာဒိုကပြောထားပါတယ်။အမေရိကန်နိုင်ငံကတော့ရွှေပြောင်းနေထိုင်သူများကိစ္စကိုအဓိကမထားဘဲစီးပွားရေးရာသီဥတုနဲ့ကိုဗစ်19အခြေအနေကပြန်လဲရုပ်ကံရေးမူဝါဒတွေကိုအလေးထားမှာဖြစ်တယ်လို့အစိုးရရဲ့အကြီးတန်းတာဝန်ရှိသူတူကဆိုပါတယ်တရုတ်ကဩဇာလွှမ်းမိုးဖို့ကြိုးစားလာတာကိုတံပြန်တဲ့အနေနဲ့အမေရိကန်ဟာလက်တည်းအမေရိကတိုင်းပြည်တွေရဲ့စီးပွားရေးမိဖက်ဖြစ်တယ်ဆိုတာကိုပြသဖို့ကအရေးကြီးနေပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့အာခစ်ရှာခီးစင်မှာချမှတ်ခဲ့တဲ့အင်ဒိုပစိဖိတ်ဒေသစီးပွားရေးမူပေါင်းလို့ဒေသတွင်းကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေမြင်လို့ကြောင်းအာဖရိကအမေရိကတိုက်ကောင်စီမူဝါဒလေ့လာရေးအဖွဲ့ဒုတိယဥက္ကဋ္ဌအရစ်ဖရန့်စ်ဝေါ့ကပြောပါတယ်။ဒါပေမဲ့တရုတ်ကိုထိန်းထားဖို့လက်တင်အမေရိကတဲ့ပို့ပြီးအာရှကအမေရိကနိုင်ငံအတွက်လုံခြုံရေးရာအရေးကြီးကြောင်းတရုတ်နဲ့မလေးရှားနိုင်ငံဆိုင်ရာယခင်ဘရာဇီးလ်သမ္မတကြီးမာကို့စ်ကာရာမူရုကပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့လေကောင်ကဖျော်ဖြေရေးအဆောက်အအုံတွေရှိတဲ့နေရာမှာစနေနေ့ညကတနက်ပစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံး3ဦးသေဆုံးပြီးတော့12ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။မြို့လေကောင်မှာရဲတပ်ဖွဲ့တွေကင်းလက်နေတဲ့အချိန်ညတကောင်ဝန်းကျင်လောက်မှာတနက်ပစ်တပ်တွေကြားနေခဲ့ရတဲ့အကြောင်းနဲ့ တဦးတည်းပို့တဲ့တနတ်သမားတွေကလူအုပ်ထဲကိုတနတ်နဲ့ဖိခတ်ခဲ့တဲ့အကြောင်းမျက်မြင်သက်သေရဲ့ထွက်ဆိုချက်ကိုကိုးကားပြီးရဲတပ်ဖွဲ့အကြီးအကဲ DF Base ကပြောပါတယ်ရဲအရာရှိတဦးကတနတ်သမားကိုပေ30လောက်အကွာကနေဖိခတ်ခဲ့ပေမဲ့သူ့ကိုထိမထိဆိုတာမသိရဘူးလို့ဆိုပါတယ်အမျိုးသားနှစ်ဦးနဲ့အမျိုးသမီးတဦးသေဆုံးသွားတယ်ဆိုပေမဲ့သူတို့ရဲ့အမည်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးတိကျတဲ့အရာသူတွေရဲ့အခြေအနေကိုမသိရသေးဘူးလို့ဆိုပါတယ်အခင်းဖြစ်တဲ့နေရာကနေပြောင်းလို့တင်နာနဲ့လက်သိမ်းဆဲရမိခဲ့ပြီးအခုချိန်ထိတော့ဖမ်းဆီးအရေးယူခံရသူမရှိသေးဘူးလို့ဆိုပါတယ်တရားခံကိုဖမ်းမိနိုင်ရေးအတွက်အနီးအနားမှာရှိတဲ့ဆိုင်တွေရဲ့ကင်မရာတွေကိုရဲတပ်ဖွဲ့ကစစ်ဆေးခိုင်းထားတယ်လို့ရဲတပ်ဖွဲ့အကြီးအကဲ FT Base ကပြောပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံရဲ့ဒေသန္တရရွေးကောက်ပွဲတွေကိုဒီကနေ့တရင်းငွေနေ့မနေ့မှာစတင်ဖွင့်လိုက်ပြီးနှစ်ပေါင်း38နှစ်ကျော်အုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆာရဲ့ပါတီကိုအတိုက်ခံကစိန်ခေါ်နိုင်မလားစိတ်ဝင်စားနေကြပါလေဝန်ကြီးချုပ်ဟွန်ဆာဟာနှုံးပင်မြို့ပြင်ကကြောင်းတစ်ကြောင်းမှာဖွင့်ထားတဲ့မဲယုံမှာသူ့ဇနီးနဲ့အတူမဲသွားထက်ခဲ့ပါလေသူဟာ2018ခုနှစ်မှာတပါတီကပဲလွှမ်းမိုးတဲ့နိုင်ငံဖြစ်ကမ္ဘောဒီးယားကိုပြောင်းပစ်ခဲ့တဲ့သူဟာ2018ခုနှစ်ကဒေသန္တရရွေးကောက်ပွဲတွေမှာအတိုက်ခံပါတီကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP က44ရာခိုင်နှုန်းလူထုမဲကိုရရှိခဲ့ပေမဲ့တရားရုံးဆုံးဖြတ်ချက်အရပါတီဟာပယ်ဖျက်ခံခဲ့ရပါတယ်ပါတီခေါင်းဆောင်ကမ်ဆော့ခါဟာဖမ်းဆီးထောင်တနစ်အချခံခဲ့ရပြီးနိုင်ငံတော်တစ္ဆာဖော်မှုနဲ့လည်းဆက်လက်တရားရင်ဆိုင်နေရပါတယ်ပါတီကိုပူးတွက်ထူထောင်သူဆမ်မရင်းဆေးဟာတိုက်ပြည်ကထွက်ပြေးခဲ့ရပြီးပြင်သစ်မှာနေထိုင်နေရပါတယ်ဒီရွေးကောက်ပွဲမှာတော့ဆမ်မရင်းဆေးထူထောင်ခဲ့တဲ့ဖျောင်းနိုင်အလင်းပါတီကန်တလိုက်ပါတီ CP ကမဲဆန္ဒနယ်မြေတိုင်းမှာဝင်ရောက်ရှင်းပြနေတဲ့အဓိကအတိုက်ခံပါတီဖြစ်လာပါတယ်ဒီရွေးကောက်ပွဲမှာပါတီ18ပါတီဟာနေရာ 11,600 အတွက်ဝင်ရောက်ရှင်းပြနေကြပါတယ်ရွေးကောက်ပွဲမှာတိုင်းပြည်မှာအတိုက်ခံကိုယ်စားလှယ်လောင်းတွေကိုပြစ်မှတ်ထားနှောက်ယှက်ပိတ်ပင်တဲ့ပုံစံတွေကိုတွေ့ရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးပြောရေးဆိုခွင့်ရှိသူ Liz Trussell ကပြောပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့စစ်တကောင်းစစ်ကမ်းမြို့အနီးကကုန်းလောင်ယုံတစ်ခုမှာစနေနေ့ညတကောင်အချိန်လောက်ကမိလောင်မှုကြီးဖြစ်သွားခဲ့တာကြောင့်အနည်းဆုံးလူ49ယောက်သေဆုံးပြီး100ကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အနာပိုင်းဒီပြောတာကိုကိုကပြီး AP သတင်းမှာရေးပါတယ်။တစ်ဆုံးသူတွေတဲ့မိသက်သမားကိုဦးလဲပါဝင်တယ်လို့ဒေတာဒရင်းသတင်းတွေကရေးပါတယ်။အဲ့ဒီမိကိုငင်းတက်နိုင်မှုတင်းနှင်းငွေညအထိစူးစမ်းနေကြဆဲဖြစ်တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နဲ့ Dutch ဖက်ဆက်ဖွင့်ထားတဲ့ BM Inland Container Depot ကိုလောင်ယုံကြီးတဲ့ဓာတုပစ္စည်းတွေအများပြားတူလောင်ထားတယ်လို့ဆိုပါတယ်။မိဘလို့စလောင်နေဆိုတာမသိရသေးဘူးလို့ဆိုပါတယ်။အခုမိလောင်မှုဖြစ်သွားခဲ့တဲ့စစ်တကောင်းစစ်ကမ်းမြို့ဟာမြို့တော်ဒါကာနဲ့134မိုင်ကွာဝေးတယ်လို့ဆိုပါရခင်ဗျာ Direct from Washington The
Voice of America VOA ဥတည်မောင်တန်းနဲ့ကိုစော်ဝင်းလိုက်ပါရှင်တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့ဒီထိုင်းတောင်ပိုင်းမှာရိုဟင်ဂျာ60နီးပါးဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုကြည့်ကြရအောင်ပါရှင်ထိုင်းနိုင်ငံတောင်ပိုင်းစထွန်းပြည်နယ်ကောလိုက်ဘီကျွန်းအနောက်ဘက်၈မိုင်အကွာမှာရိုဟင်ဂျာ60နီးပါးကိုဂျွန်လ5ရက်နေ့ကထိုင်းရေတပ်အမှတ်491ကနေဖမ်းမိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နဲ့နီးတဲ့စထွန်းပြည်နယ်ကောလိုက်ဘီကျွန်းအနောက်ဘက်၈မိုင်အကွာမှာရိုဟင်ဂျာ60နီးပါးရောက်ရှိနေတာကိုဒေသခံကြေးရွာသားတွေကသတင်းပို့တဲ့အတွက်ထိုင်းရေတပ်အမှတ်491ကသွားရောက်ရှာဖွေဖမ်းဆီးခဲ့တာပါရိုဟင်ဂျာအမျိုးသား32ဦးအမျိုးသမီး23ဦးကလေး5ဦးကိုစထွန်းပြည်နယ်ရေတပ်ကိုခေါ်ဆောင်သွားခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်သူတို့တွေဟာလူပွဲစားတွေနဲ့အတူဆက်လက်သုံးစီးနဲ့ထွက်လာကြတာဖြစ်ပြီးမလေးရှားထိအရောက်လူပွဲစားတွေကိုတဦးကိုဘတ်ငွေ4000ထိပေးပြီးလာခဲ့ကြတာပါသူတို့ကိုလူပွဲစားတွေကမလေးရှားရောက်ပြီဆိုပြီးထိုင်းနိုင်ငံရဲ့ကော်လိုင်ပီကျွန်းမှာလူပွဲစားတွေကလာရောက်ဆွန့်ပစ်ခဲ့ကြတာဖြစ်ပါတယ်သူတို့ကိုလာရောက်ဆွန့်ပစ်သွားတာဟာတပတ်ခန့်ကြာပြီမို့ထိုင်းရေတပ်ကတွေ့ရှိချိန်မှာတော့သူတို့တွေဟာအစာရေစာပြတ်ပြီးအရင်ချိနဲ့နေကြတယ်လို့လဲဆိုပါတယ်ဖမ်းမိသူတွေကိုတော့ထိုင်းဒုရဲချုပ်စူရချေဟပ်ပိုင်ကိုရိုင်းဒီကနေ့မနေ့မှလာရောက်စစ်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုရှင်းလင်းပြောဆိုသွားပါတယ်
เพราะฉะนั้นจากวันนี้ไปเนี่ยเราพบแล้วนะครับว่าทั้งหมดเนี่ยมี59คนนะแต่จากการ
รู้หินจาอาลง59หยกป่ะ43ซี้เนี่ยถั่วลาจาตรงก็တော့ลุติยาจอปะပါတယ်မြန်မာနိုင်ငံကနေถั่วลาပြီးသူတို့တွေဟာဘင်္ဂလားဒေ့ရှ်ကိုဝင်လို့မရလို့မလေးရှားကိုဆက်ထွက်လာကြပါတယ်မလေးရှားအဝင်မှာ43ซี้တဲ့ကလေ2ซี้ကအဖမ်းဆီးခံလိုက်ရတဲ့အတွက်အခုနောက်ဆုံးလေပေါ်ကပါလာသူတွေကိုလူပုံကူးသူတွေကထိုင်းနယ်မြေထဲမှာလာရောက်ဆွတ်ပစ်သွားတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါထ ထိုင်းနိုင်ငံထဲမှာအခုလိုမျိုးလေစီးပြေရိုဟင်ဂျာဒုက္ခသည်တွေကိုမကြာခဏဖမ်းဆီးမိနေတာတွေရှိနေပါတယ်ရိုဟင်ဂျာတွေဟာထိုင်းနယ်ဇက်ကနေတဆင့်မလေးရှားကိုသွားဖို့ကြိုးစားကြတာတွေတချို့ကတော့လူခွန်ကူးသူတွေကထိုင်းရေပိုင်နက်ထဲမှာစွန့်ပစ်သွားကြတာတွေလည်းရှိတဲ့အတွက်2021ခုနှစ်ထဲမှာတော့ထိုင်းနိုင်ငံထဲမှာရိုဟင်ဂျာ2000နီးပါးလောက်ဖမ်းဆီးခံရတယ်လို့လည်းလူခွန်ရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်
VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်တဆက်သေးပဲဒီမြန်မာနိုင်ငံမှာရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှုစာအုပ်ကိုဘာသာပြန်ထုတ်ဝေခဲ့တဲ့စာပေတိုက်ပိတ်ပင်ခံရတာနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါဒီလိုဘာသာပြန်စာအုပ်ဖြန့်ချီတာကိုပိတ်ပင်တားဆီးရုံနဲ့အမှန်တရားကိုဖုံးကွယ်လို့ရမှာမဟုတ်ဘူးလို့ရိုဟင်ဂျာအရေးတောင်းဆိုလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေက VOA ကိုပြောပါတယ်တကယ်တမ်းသူတို့ရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေဟာစာအုပ်တွေတည်င်းမှတ်တမ်းတွေတဲ့ထောင်ပိုပြီးဆိုးရွားနေတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကအကြောင်းစုံကိုပြောပြမှာပါရှင
်မြန်မာနိုင်ငံထဲကအွန်လိုင်းစာပေအယောင်ဈေးကွက်ထဲမှာဒီသတင်းပတ်ထဲကပဲဒီအင်္ဂလန်ဥပဒေပညာရှင်ရိုနန်လီရေးသားထားတဲ့Myanmar's Rohingya genocide ဆိုတဲ့စာအုပ်ကိုမိတူရပြီဆိုပြီးတော့ကြေညာပြီးတော့ရောင်းချခဲ့တဲ့အတွက်ပုံလေးထုတ်ဝေခြင်းဥပဒေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့လွင်ဦးစာပေကိုစစ်ကောင်စီပြန်ကြားရေးဌာနကထုတ်ဝေခွင့်လိုင်စင်ပြုတ်သိမ်းလိုက်ပါတယ်ဒီဥပဒေပြဋ္ဌာန်းချက်ပါစီကံချက်တွေကိုချိုးဖောက်တာမို့လို့အခုလိုမျိုးထုတ်ဝေခွင့်လိုင်စင်ပိတ်ပင်လိုက်တာလို့ပြန်ကြားရေးဌာနမိုဘိုင်းကွင်းနဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေက VOA မြန်မာပိုင်းကိုပြောပြပါတယ်
ဒီကြောင်ကို online မှာပြန်လာတယ်လို့သိရပြီးဖန်လာလို့ဒီတော့ပုံမှန်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေဆိုတာရှိတယ်နော်အဲ့ဒီမှာပုံမှန်စက်ပုံမှာပုံမှန်ဖြစ်ပါဒီတဲ့နဲ့ညီမထုတ်ဝေတာကိုပုံမှန်ချင်းထုတ်ဝေခြင်းဖြန့်ရှိခြင်းသို့မဟုတ်ဒီကမှပြင်ပြင်ပြောတာဆိုတာမျိုးဖြစ်ရှိတယ်နော်ဒီစီကံချက်တွေမလိုက်တာဘူးဒီတာမျိုးချက်တွေဖောက်ပြတယ်ဆိုရှင်တော့သူသက်ဆိုင်ရာဒီဥပဒေနဲ့ရေးရတဲ့တော့
တကယ်တော့စစ်ကောင်စီဘက်ကဒီလိုပြည်တွင်းမှာစာအုပ်တွေဖြန့်ချီတာကိုပိတ်ပင်တားဆီးရုံနဲ့ဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာအမှန်တကယ်ဖြစ်ပျက်ခဲ့တဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေအပေါ်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုတဲ့အမှန်တရားကိုဖုံးကွယ်လို့ရမှာမဟုတ်ဘူးလို့ရိုဟင်ဂျာရေးတောင်းဆိုလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကပြောဆိုလိုက်ပါတယ်ဒီလိုမြန်မာပြည်သူတွေမဖက်မိအောင်ဒါစီပိတ်ပင်မှုလုပ်ယုံနဲ့ကျူးလွန်ခံရသူတွေနောက်ကျူးလွန်ခဲ့သူတွေရဲ့နှစ်ဦးနှစ်ဖက်သိတဲ့အမှန်တရားကိုဖုံးကွယ်လို့မရနိုင်ပါဘူးလို့ဘင်္ဂလားဒေ့ရှ်ကော့စ်ဘဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ကိုအောင်မြင်ကပြောပါတယ
်အဲ့လိုစာပေကိုစိတ်ယုံနဲ့ဒီရိုဟင်ဂျာသမားရောရိုဟင်ဂျာရဲ့ပြည်ကမှုတော့ဒီလိုရိုဟင်ဂျာတို့ရဲ့ချန်နယ်ရောဒါစပါကနေသူတို့ကပိတ်လဲရမှာမဟုတ်ပါဘူးသူတို့ပိတ်လဲပြန်ပြီးတော့ပေါ်လေပါပဲဒီလိုစာပေတွေပြန်ပြီးတော့အချက်လာတွေစုဆောင်ပြီးတော့ရိုဟင်ဂျာတို့ရဲ့ပိတ်တွေကိုပြီးတော့မျက်နှာမှုတွေကိုအဲ့လိုမျိုးလုံးမယ်ဆိုလို့ရှိရင်ဒီလိုမျိုးနောင်နောင်ရဲ့လူမျိုးတို့ဆက်ပြေးတဲ့ပုံစံမျိုးဒီမှာနိုင်ငံအသိအထိမှာဒီလိုမျိုးမဖြစ်အောင်တခြားလူမျိုးတွေတဲ့ရောအဲ့ဒါကွန်ဆင်ပြင်းနေတဲ့တော့အဲ့လိုဝင်နေပါတယ
်တကယ်တော့အမှန်တကယ်ဖြစ်ပျက်ကြုံတွေ့ခဲ့တဲ့လူခွင့်ချိုးဖောက်မှုလူမဆန်မှုတွေကဒီစာအုပ်တွေမှတ်တမ်းတွေသတင်းတွေမှာရေးသားဖော်ပြခဲ့တာထက်ကိုပိုးပြီးတော့မှဆိုးဝါးကြမ်းတမ်းခဲ့ပါတယ်လို့လေကိုရိုင်းရင်ဆိုင်ခဲ့ရတဲ့ရိုဟင်ညာတွေကဆိုပါတယ်သူတို့ကိုယ်တိုင်မျက်မြင်ကိုတွေ့ကြုံတွေ့ခဲ့ရတဲ့ရခိုင်မြောက်ပိုင်းအဖြစ်အပျက်တွေကိုအသက်ဆုံးခဲ့ရသူတွေရဲ့မိသားစုတွေဆွေမျိုးမိတ်ဆွေတွေနောက်ပြီးတော့အသက်လူပြီးတော့ပြေးခဲ့ရတဲ့ရိုဟင်ဂျာရွာသူရွာသားတွေကသူတို့ရဲ့အတန်တွေကိုထုတ်ဖော်ပြီးတော့တရားမျှတမှုရရေးတောင်းဆိုနေကြတယ်လို့လည်းရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကဆိုပါတယ
်တကယ်ဖြစ်ပျက်ခဲ့တဲ့အချိန်များတကယ်ကြုံတွေ့ခဲ့ရတဲ့လူတွေကပူတိမှာပါတခြားလူတွေတဲ့သောင်းကြီးသားတွေဒီကတိခံလာနေရတဲ့လူတွေကပူတိမှာပါပူကန်လာခဲ့ရတဲ့လူတွေပါနောက်တစ်ခုကမြန်မာပြည်ထဲမှာဒီစစ်တပ်အထောက်အထားတွေပေါ့မြေတုဆက်လက်ကိုတွန်းပြလိုက်တာနော်အဲ့ဒီတော့အထောက်အထားတွေကိုဖောက်ပြတဲ့ဖြောင်းပြတဲ့သဘောရှိတယ်ကျွန်တော်ပြောချင်တာကအာဏာရှိတဲ့ပုဂ္ဂိုလ်တွေကဘလို့ပဲဒီအဲ့ဒီဒီနေ့ဆိုင်ကမှာလူမျိုးစုံစားရဆုံးမှာပါဝင်ခဲ့တဲ့နော်ဒီကျွေးရဲ့နီးရောဒါရဲဒိုင်းရရောပါဝင်ခဲ့တဲ့လူတွေကဘလို့ပဲပိတ်တယ်နော်ပိတ်တယ်ထားထားဒါရဲဒီအရီကိုဖုန်းကြီးလို့ထားနိုင်မှာတော့မဟုတ်ဘူးဘာဖြစ်လို့ဆိုရင်သူတို့ခံစားခဲ့ရတဲ့လူတွေကဒီဘက်ကိုရောက်နေတာကိုလွတ်လပ်တဲ့နေမျိုးကိုရောက်တယ်ဆိုတော့နိုင်ငံတကာဖွင့်ကြီးတွေကစုံစမ်းပြီးတော့ဒါရီကိုဖောက်ထုတ်နေတာပဲမှတ်တမ်းတင်နေတာပဲနော်အဲ့ဒါကြောင့်သူတို့ကဘလို့ပဲပိတ်တယ်ဒီကျွန်တော်ထင်တာကဒီနိုင်ငံအခြားမြတ်တာမှုရရှိရဲ့အတွက်တကယ်ဆောင်ရနိုင်မယ်ဆိုရင်တော့ဒီလူဦးစားတွေတိုက်ကြထုတ်တဲ့ဝန်လည်းရင်းစာအုပ်ကိုတိတ်မြင့်ရုံနဲ့တော့အထူးတက်ရောက်မှာတော့မဟုတ်ဘူးလို့ကျွန်တော်ထင်တာပဲ
ဒီရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့ နိုင်ငံတကာတရားရုံးမှာပါအမှုရင်ဆိုင်နေရချိန်မှာပြည်သူတွေကိုသတင်းမှန်ရရှိရေးဖုံးကွယ်တဲ့လုပ်ရအဖြစ်မြန်မာရိုဟင်ညာများအဖွဲ့ UK ရဲ့ဥက္ကဋ္ဌအခုအာဂျင်တီးနားမှာတရားစွဲဆိုမှုကိုဦးဆောင်နေသူဦးထွန်းခင်ကသုံးသပ်ပါတယ
်ဒါကတော့ရှင်းရှင်းလေးပါနော်အာနာသိစိတ်ကောင်စီကအာဒီလို2016-19မှာပေါ့နော်ဒီစစ်တပ်ကရိုဟင်ညာလူမျိုးတွေအပေါ်မှာရဲရဲဆက်ဆက်လူမျိုးတို့တပ်ဖြတ်မှုတွေလုပ်ခဲ့တာကပေါ်လာမှာကိုသူတို့ဘလို့နည်းနဲ့မှမလိုလားဘူးဘာဖြစ်လို့လဲဆိုတော့ဒီမှာအခု ICC မှာလေး case နေတယ် ICJ မှာလေး case နေတယ်ပြီးတော့ကျွန်တော်တို့မြန်မာရိုဟင်ဂျာဖွဲ့ UK အနေနဲ့ကလည်း Argentina မှာအမှုတွေကကျွန်တော်တို့ဆွဲထားတယ်အဲ့လိုကြတော့သူတို့ကမြန်မာပြည်သူတွေကပေါ့နော်ဒီလိုစစ်တပ်ရဲ့လူမျိုးတို့ရဲရဲဆက်ဆက်လူဟင်ဂျာလူမျိုးတို့တပ်ဖြတ်မှုပေါ်လာမှာကိုဘယ်လိုနည်းနဲ့မှမလိုဘူးအဲ့ဒီ print ကြောင့်ဒါကရက်တန်တာဖြစ်တယ်နောက်တစ်ပတ်ကဒီစေအာနာသိန်းကောင်စီဆိုတာကတဲ့မြောက်လိုင်းရဲ့ရသဝဲကိုင်းကရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုကိုစနစ်တကျလုပ်ခဲ့တာမှာကတင်းတင်းရှားရှားဒီမှာနိုင်ငံတကာကရောတင်းတင်းရှားရှားသိတယ်အဲ့ဒီအတွက်ကြောင့်သူတို့ကဒီလိုဟာတွေပေါ်လာမှာကိုဘလို့နည်းနဲ့မှမလိုလားဘူးရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုကဂျန်နိုဆိုက်ကအခုတည်း ongoing ပဲသွားနေတုံးပဲဘာဖြစ်လို့လဲဆိုတော့အခုရခိုင်ပြည်မှာအဲတသိန်း3000တော့လူခင်ကြတွေက2017ကနေဒီနှစ်32တို့အကျိစခန့်လို့ပြောမှနေရတယ်အစားအသောက်တွေအကန့်အသတ်နဲ့ထားထားတယ်ကျောင်းတက်ခွင့်လက်ပညာသင်ခွင့်ပေါ့နော်အဲစေကူတာခွင့်တို့ကအသက်အကန့်အသတ်လုပ်ထားတယ်ဒါတွေကရေရွယ်ချက်ရှိရှိနဲ့လူခင်ကြလူမျိုးစုတစုကိုသူတို့ကတုံ့တင်ရှင်းလင်းနေတာဖြစ်တယ်စနစ်တကျဟုတ်က
ဲ့
လူခင်ကြလူမျိုးတွေကိုရှင်းလင်းနေတာဖြစ်တယ
်ဒီလိုမျိုးရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်ခံမထားတဲ့စစ်ကောင်စီဘက်ကတော့ဘလို့ပဲအဖြစ်ပြက်တွေကိုဖုံးကွယ်ဖို့စူးစမ်းနေပါစေအခုဆိုရင်တော့ဆရာနာတင်းပြီးတဲ့နောက်ပိုင်းမှာစစ်တပ်ရဲ့လုပ်ရက်ကိုမြန်မာပြည်သူတွေကိုယ်တိုင်ကိုယ်တွေ့သိရှိနေကြပြီဖြစ်လို့သူတို့ရဲ့ကိုယ်တွေ့အတွေ့အကြုံတွေနဲ့ရှင်းပြီးနှစ်နာသူတို့တရားမျှတမှုရရေးဝိုင်းဝန်းဆောင်ရွက်ပေးဖို့လိုတယ်လို့ဦးထွန်းခင်ကလည်းတိုက်တွန်းပါတယ
်နောက်တစ်ခုကဒီမှာကမြန်မာပြည်မှာကစစ်အာဏာသိမ်းကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ရဲ့ရဲရဲဆက်ဆက်တန်းကျုံမှုတွေကိုပို့ပြီးအပီရှိလာတယ်ရိုဟင်ဂျာလူမျိုးတွေကိုဘယ်လိုလုပ်ခဲ့တယ်ဆိုတာလေမြန်မာပြည်သူလူထုအများစုကအာရိုဟင်ဂျာတွေဘယ်လိုခံခဲ့ရတယ်ဆိုတာနားလည်လာတယ်သိရှိလာတဲ့အတွက်ကြောင့်အဲ့ဒါတွေပေါ်လွင်မှာကိုလေသူတို့မလိုလားဘူ
းဟုတ်ကဲ့အဓိကကတော့ခုနပြောသလိုပေါ့နော်မြန်မာပြည်မှာဆေးရနာတင်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းနဲ့ဒေသကြီးအသီးသီးပေါ့နော်မကွေးစကိုင်းနေမှာပါဒီလိုလူတွေကိုစုလိုက်ပြုံလိုက်တတ်တာမျိုးအကျုံးနေတဲ့တုတ်တာမျိုးနေအိမ်နေမိနေတိုက်တာမျိုးကိုတိုင်းလက်တွေ့ကြုံခဲ့ရတဲ့မြန်မာပြည်သူတွေကလည်းဒီလိုနောက်နောက်မှာဒီလိုမျိုးအလားတူလူမျိုးတုံးတက်ဖြတ်မှုတွေထက်လဲမဖြစ်အောင်သူတို့တရားမျှတမှုအနေနဲ့ရောဘာတွေနိုင်ငံတကာအနေနဲ့လှုပ်ဆောင်တင်တယ်လို့ရောဦးထွန်းခင်အကြံပြုချင်တာရှိပါလဲရှင
်။စစ်အာဏာမသိခင်တုန်းကမယုံခဲ့ဘူး။အခုစစ်အာဏာသိမ်းကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာကျွန်တော်တို့ရှင်းညီကုံမတော်မတွေရှင်းညီကုံမတော်မတွေပြီးတော့စကိုင်းမှာဆိုရင်လေကျွန်တော်တို့မြန်မာပြည်ကညီကုံမတော်မတွေအားလုံးက yes yes ဆက်ဆက်ကြမ်းကြုတ်တဲ့နိုင်စံမှုပေါင်းစုံအင်းတွေဆိုရင်လေရွာတွေဆိုရင်လေမီးရှို့တယ်စကြောရဲတွေမှာမဟုတ်ရဲရဲဆက်ဆက်တက်ဖြတ်မှုတွေလုပ်နေတယ်ဆိုတော့ဒီစစ်တပ်ရဲ့ရက်ဆက်တက်တန်းကျုံမှုတွေကိုကျွန်တော်တို့မြန်မာပြည်သူလူတွေပြည်သူတွေကပို့ပို့ပြီးသိရှိလာတဲ့အတွက်အခုတော့တနိုင်တယ်လို့မိဘကအခုဒီစစ်အာဏာသိမ်းကောင်စီစစ်တပ်ရဲ့ရဲရဲဆက်ဆက်တန်းကျုံမှုတွေအကုန်လုံးကအခုသိရှိပြီးသားဖြစ်နေတယ်ဒီစစ်တပ်ရဲ့နေစီနေအမြလုံနေတဲ့ရက်ဆက်မှုတွေကို crime against humanity လို့ခေါ်တဲ့လူသားမျိုးတွေအပေါ်မှာရာဇဝတ်မှုကျူးလွန်မှုတွေဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကတရားမျှတမှုရဖို့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးဘုံရှုံမှုကြီးမီအွန်လိုင်းအပါအဝင်အားလုံးကိုကျွန်တော်တရားခွင်ပြုမှခေါ်လာနိုင်ဖို့ကျွန်တော်တို့လုပ်ရမယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အကြောင်းအရာတွေရေးသားထုတ်လင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မဂ္ဂဇင်းစာအုပ်တအုပ်နောက်သတင်းအေဂျင်စီ12ခုကို2021ခုနှစ်ထဲမှာပဲလုပ်ငန်းလိုင်စင်နေရုပ်သိမ်းခဲ့တယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ယုံကဧပြီလ9ရက်နေ့ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမစူးစီးတင်ပြခဲ့တာပါတနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ American ပြည်ထောင်စုအကြောင်းသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ American ပြည်ထောင်စုမြို့တော် Washington မှာရှိတဲ့ Gallaudet တက္ကသိုလ်က2020ပြည့် COVID ကပ်ရောဂါနောက်ပိုင်းမှာပထမဆုံးဘွယ်နှင်းသဘင်အခမ်းအနားကိုကျင်းပခဲ့ပါတယ်အဲ့ဒီ Gallaudet တက္ကသိုလ်ဟာအကြာအာယုံချိုးတဲ့သူတွေအမြင်အာယုံချိုးတဲ့သူတွေအတွက်လက်တင်ဂေတာပြဘာသာစကားနဲ့အင်္ဂလိပ်ဘာသာစကားသင်ယူနိုင်တဲ့ကဘာပေါ်ကတခုတည်းသောတက်ကသူလည်းဖြစ်ပါတယ်ဒီကြောင့် VOA သတင်းတော့ပန်နလုပိုလူသတင်းပေးပို့ထားတာကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်
ဝါရှင်တန်မြို့ဂဲလိုဒက်တက္ကသိုလ်ဘွဲ့နှင်းတရင်အခမ်းအနားကိုကမ္ဘာတဝန်းကအမြင်နဲ့အကြအာယုံချိုးတဲ့သူဘွဲ့ကျူကျောင်းသား200ကျော်နဲ့ဘွဲ့ရကျောင်းသား180လောက်တက်ရောက်ခဲ့ကြပါတယ်အဖွင့်မိန်ကွန်းမှာ Apple အမှုဆောင်အရာရှိ Tim Cook က
Class of 2022 you made it
ဘွဲ့ရမောင်တို့မေတို့ဒီနေ့ဒီချိန်မှာအောင်မြင်မှုကိုရယူနိုင်ခဲ့ပါပြီဘွဲ့တစ်ခုရဖို့လူတိုင်းစင်ခေါ်မှုတွေနဲ့ရင်ဆိုင်ကြရပါတယ်မောင်တို့မေတို့ကတော့တခြားသူတွေတက်ပို့ပြီးတော့အခက်ခဲအတားအဆီးတွေကိုကြုံခဲ့ရတယ်လို့ကျွန်တော်ပြောမှဆိုရင်တရားတယ်လို့ထင်ပါတယ်
အကြအာယုံချိုးတဲ့မိသားစုတွေအကြောင်းရိုက်ကူးထားတဲ့ဒီနှစ်အကောင်းဆုံးအော်စကာရုပ်ရှင်ဇာတ်ကားဆုရခိုရာရုပ်ရှင်ကားမှာတရုတ်ဆောင်ခဲ့တဲ့အကယ်ဒမီမင်းသမီးမာလီမက်သလင်လည်းဒီခမ်းနားကိုတက်ရောက်ပါတယ်။ဒီဇာတ်ကားမှာသူကနားမကြားတဲ့မိသားစုဝင်တွေကတဦးတည်းသောနားကြားတဲ့သူတယောက်နေရာကနေတရုတ်ဆောင်ထားတာပါ။ဒီရုပ်ရှင်ကားကြောင့်အကြအာယုံချိုးတဲ့သူတွေရဲ့ဘဝတွေကိုလူတွေသတိပြုအာယုံဆိုင်လာအောင်လှုပ်ဆောင်ပေးနိုင်ခဲ့တယ်လို့သူကပြောပါတယ
်။ First of all,our film
ပေါ်ဆုံးအနေနဲ့တော့ဒီဇက်ကားမှာနားမကြားတဲ့သူတွေဆက်သွယ်ပြောဆိုရာတွေကိုပရိသတ်တွေနားလည်အောင်စာရင်းထိုးပေးထားပါတယ်။အင်တာဗျူးတွေမှာစင်မော်မှာစုပေးပွဲမှာသကပြန်လုပ်ပေးတဲ့သူတွေလည်းရှိပါတယ်။အရေးကြီးဆုံးကတော့အားလုံးနဲ့ကျမတို့တိုင်ပင်ဆွေးနွေးခဲ့ပါတယ်။ဒီဇက်ကားဟာဇက်ပိုစုဇက်ညွန်းစုနဲ့အကောင်းဆုံးဇက်ကားစုအားလုံးအော်စကာ3ဆုရခဲ့ပါတယ
်။ဂုဏ်သူဆောင်ပါရဂူဘွဲ့ရရှိခဲ့တဲ့မင်းသမီးလော်ရန်ရစ်လော့ဖ်ကတော့စွဲလုံးလားလက်ရောညီထွေရှိမှုဂရိကဝိတ်နဲ့စာနာမှုတွေကသူ့ရဲ့အောင်မြင်မှုတော့ချက်လေးရဲ့ဖြစ်တယ်လို့ပြောပါတယ်လော်ရန်ရစ်လော့ဖ်ဟာ TV series The Walking Dead နဲ့ Eternal ဆက်ကားတွေမှာလူကြိုက်များတဲ့နာမကြားသူအမေရိကန်မင်းသမီးတစ်ယောက်ဖြစ်ပါတယ
်ကိုယ့်ရဲ့လုပ်နိုင်တဲ့အတိုင်းအတာကိုကိုသိဖို့လိုပါတယ်ကိုယ့်ကိုစိတ်မပင်မန်းစေတဲ့ရှေ့ဆက်ဖို့တွန်းအားပေးတဲ့ပုံမှန်အရှိန်တစ်ခုနဲ့ရှေ့ဆက်ဖို့လိုပါတယ
်အခမ်းအနားအစီအစဉ်အဆုံးသတ်မှာကျောင်းအုပ်ကြီးရောဘတ်တာခိုရာနိုကဖွေးရကျောင်းသားတွေကိုဒီပလိုမာလက်မှတ်တွေပေးအပ်ခဲ့ပါတယ
်ကိုပါကိုဂုဏ်ယူကြပါမောင်မေတို့ဟာမတန်ပေမဲ့အပြောင်းလဲကိုလှုပ်ဆောင်နိုင်ခဲ့ကြတဲ့စွမ်းဆောင်သူတွေပါအတိုင်းဝိုင်းကိုတည်ဆောက်ပါအားလုံးနဲ့တလေးတစားဆက်ဆံပါကိုကိုကိုဂရုစိုက်ပါအများကိုလည်းဂရုစိုက်ပါဒီနေ့ရဲ့ဒီတန်းနဲ့ဒီခန်းထဲမှာရှိတဲ့သူတွေအားလုံးအတွက်ကောင်းတဲ့အရာတွေစွမ်းဆောင်ရှေ့ဆက်ကြပ
ါအခမ်းအနားကိုဘွေးရကျောင်းသားတွေရဲ့မိသားစုတွေတငယ်ချင်းတွေလည်းတက်ရောက်ကြပါတယ်လက်တင်ငေတပြဘာသာစကား6မျိုးတက်တဲ့အိုမန်နိုင်ငံကကျောင်းသူတူကတော့သူ့နိုင်ငံမှာဆရာပြန်လုပ်ဖို့ရည်ရထားတယ်လို့ပြောပါ
တယ်
ကျမနိုင်ငံမှာပြန်ပြီးအပြောင်းလဲတွေလုပ်ချင်ပါတယ်ဥပမာကျမတို့ကစာသင်ခန်းနဲ့ထိုင်နေကြတာတော့နားမကြားတဲ့သူတွေပေါ့ဒါပေမဲ့သင်ခန်းစာတွေကိုစိတ်အာရုံနဲ့ရောက်လာတဲ့ပုံစံမျိုးသင်ပေးပါတယ်ကျမတို့ဒီမှာသင်ရတဲ့သင်ရိုးမှာနားမကြားတဲ့သူတွေအဆင်ပြေစေမဲ့နည်းလမ်းတွေကိုသုံးပြီးသင်ပေးတာပါကျမနိုင်ငံမှာဒါတွေကိုပြန်ပြီးတော့အသုံးချခြင်းပါတယ
်မိုးစာက
ကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဝါဒအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်တနည်းနည်းညပိုင်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်ဆော့ဆော့ကကျမတို့ဒီအမေရိကန်ပြည်ထောင်စုကတက္ကသိုလ်အကြောင်းသတင်းထုတ်လွှင့်နေချိန်မှာစပိုင်းဆိုင်ရာမှားယွင်းမှုရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်ရှင်အခုဒီတနည်းနည်းညပိုင်းအတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုမကြခင်ထုတ်လွှင့်တော့မှာပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့သတင်းလွှာတွေအပတ်စဉ်ကဏ္ဍတွေ
ရုပ်သံအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနှာစင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်။အခုဒီဒုတိယပိုင်းနိုင်ယူဝက်အတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတူတာထူးခြားစံများကဗတ်သတင်းများစာရာတွေကိုတင်ဆက်မှာပါအခုပထမဦးဆုံးတော့ပြည်သွေးနိုင်တင်ဆက်နေတဲ့ကဗတ်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါဒီတစ်ပတ်အတွက်တော့ဒီမြန်မာနိုင်ငံမှာကျောင်းဖွင့်ရာသီအတွက်ကျောင်းအပ်ကြမလားကျောင်းမအပ်ဘူးလားပညာသင်ယူခွင့်မဆုံးရှုံးရအောင်ဘလို့ဆောင်ရွက်ကြမလဲဆိုတော့ဆုံးဖြတ်ရခက်နေတဲ့ကျောင်းသားမိဘတွေရဲ့အရေးကိုဆွေးနွေးတင်ပြထားပါတယ်ကျွန်မကအကူအညီတင်ဆက်မှာပါ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေကျောင်းဖွင့်ရာသီမှာကျောင်းအပ်ကြမလားကျောင်းမအပ်ဘူးလားပညာသင်ယူခွင့်မဆုံးကျုံးအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာဆုံးဖြတ်ရခက်နေတဲ့ကျောင်းသားမိဘများအကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာပြည်မှာဖြစ်နေတာကမြို့နယ်ပေါင်း330ရှိတဲ့အထက်မှာတိုင်းနဲ့ပြည်နယ်လိုက်ခွဲပြောရရင်တော့ကျောင်းတက်လို့ရနေတဲ့နေရာတွေရှိတယ်လို့ကျောင်းတက်လို့အဆင်မပြေတဲ့နေရာတွေကလည်းရှိနေပါတယ်အဲ့ဒီအပေါ်မှာမူတည်ပြီးဆုံးဖြတ်ရမှာပေါ့တနင်္သာရီတိုင်းအနေနဲ့ဆိုရင်တော့အခြေအနေကတော်တော်လေးဆိုးတယ်ကျောင်းထားဖို့ကျောင်းပို့ဖို့ကတော်တော်ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့စာတင်ကြတဲ့အရွယ်တွေကိုကျောင်းပို့ရမှာဖြစ်ပေမဲ့မတည်ငြိမ်တဲ့ဒေသတွေမှာတော့ကလေးရဲ့အသက်အန္တရာယ်နဲ့ပညာရေးဒီနှစ်ခုကိုရွေးချယ်ရခက်ခဲကြောင်းတနင်္သာရီတိုင်းကမိဘတဦးကပြောကြားတာကို VOA ကဖော်ပြခဲ့ပါတယ်ဂျွန်လာဇန်းဟာမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေဖြစ်တဲ့မူလာရန်အလေရန်နဲ့အထက်တန်းကျောင်းတွေဖွင့်တဲ့အချိန်ပါဒီနှစ်ကျောင်းဖွင့်ရာသီကတော့အရင်နှစ်တွေနဲ့မတူပါဘူးကလေးတွေကိုကျောင်းအပ်မလားကျောင်းမအပ်ဘူးလားဆိုတာကျောင်းသားမိဘတွေဗျာများရတဲ့နှစ်လို့ဆိုရမှာပါဒါတွေဟာပုံမှန်အခြေအနေမှာဆိုရင်ထူးထူးထွေထွေစဉ်းစားစရာမလိုတဲ့ကိစ္စရပ်တွေပါဒါပေမဲ့2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ကျောင်းတက်ရေးမတက်ရေးကျောင်းအပ်ရေးမအပ်ရေးဟာအရေးပါတဲ့အကြောင်းတရားဖြစ်လာခဲ့ပါတယ်။ဘာကြောင့်လဲဆိုတော့စစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့အနေနဲ့စစ်အာဏာရှင်လက်အောက်ပညာရေးကိုဆန့်ကျင်ရေးကျောင်းမတက်ရေးလှုပ်ရှားတောင်းဆိုမှုတွေပေါ်ပေါက်လာခဲ့ပြီးတက္ကသိုလ်ကျောင်းသားအများစုဟာကျောင်းမတက်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့ပါ။ထို့အတူပါပဲဆရာဆရာမတွေဟာလည်း CDM လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ်။
စစ်ကောင်စီပညာရေးဝန်ကြီးဌာနရဲ့2021 April 23ရက်နေ့ထုတ်ပြန်ချက်အရအခြေခံပညာရေးဦးစီးဌာနမှတင်ကြားရေးနဲ့စီမံရေးရာဝန်ထမ်း29ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစိမ့်ပညာဦးစီးဌာနမှာတော့တင်ကြားရေးနဲ့စီမံရေးရာဝန်ထမ်း56ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစိမ့်ပညာတက္ကသိုလ်အဆင့်ဆရာဆရာမနဲ့စီမံဝန်ထမ်းဦးရေ10,000အလုပ်ထုတ်ပြစ်ခြင်းခံခဲ့ရတယ်လို့ISB မြန်မာရဲ့2021မေလ14ရက်နေ့ကဖော်ပြချက်မှတွေ့ရပါတယ်။ဒီနှစ်အခြေခံပညာကျောင်းဖွင့်ချိန်ကျောင်းအပ်တဲ့အနေအထားကိုစစ်ကောင်စီရဲ့အာဘော်ကျေးမုံသတင်းစာမှာတော့2022 2023ပညာသင်နှစ်ကျောင်းအပ်နှံရေးသတင်းပတ်အတွင်းကျောင်းသားကျောင်းသူ56သိန်းကျော်ကျောင်းအပ်နှံတယ်လို့ဂျွန်လ10ရက်နေ့တုန်းမှာဖော်ပြထားပါတယ်
။ဒီနှစ်ကျောင်းဖွင့်ရာသီမှာထူးထူးခြားခြားထွက်ပေါ်လာတာကတော့ဗမာပြည်သူ့လူမျိုးရေးတပ်မတော် BBLA ရဲ့ပြည်သူများသို့အသိပေးထုတ်ပြန်ခြင်းဖြစ်ပါတယ်။2022မေလ30ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးကြေညာချက်မှာကလေးငယ်များနဲ့လူငယ်များရဲ့ပညာရေးကိုရေရှည်တွင်လစ်လျူရှုရမရကြောင်းကျောင်းပြန်တက်လူသူများကိုလည်းမွေးရပါအခွင့်အရေးအဖြစ်အသိမှတ်ပြုကြောင်းစစ်ကောင်စီရန်တရားအောက်ကကျောင်းများကိုမတက်ရောက်ဘဲအစားထိုးရွေးချယ်တဲ့တော်လန်ပညာရေးကိုလည်းအားပေးထောက်ခံကြောင်းအစားထိုးရွေးချယ်ရေးနီလာများကိုလက်လန်းမမီမတတ်နိုင်သူများစစ်ကောင်စီလက်အောက်ကျောင်းများကိုပြန်လည်ပို့ဆောင်ရတဲ့မိဘပြည်သူများကျောင်းသူကျောင်းသားများဆရာဆရာမများနဲ့စာတင်ကျောင်းများရဲ့လုံခြုံရေးကိုလုံးဝရံပြုထိခိုက်စေမှာမဟုတ်ကြောင်းရှင်းလင်းစွာဖော်ပြထားတာကိုတွေ့ရပါတယ်။ဒ ဒါပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အခြေခံပညာကျောင်းတွေဖွင့်ချိန်မှာကျောင်းအရေးမအရေးနဲ့သက်ဆိုင်တဲ့သဘောထားတစုံတရာထုတ်ပြန်ခဲ့တာမတွေ့ရပါဘူး။ဂျွန်လ3ရက်နေ့မှာတော့ NUG ရဲ့ပညာရေးဝန်ကြီးဌာနနဲ့လူ့အခွင့်အရေးဝန်ကြီးဌာနတို့ပူးတွဲကြေညာချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့စစ်ကောင်စီလက်အောက်ကကျောင်းတွေကိုဆက်လက်တပိတ်မှောက်ဖို့နဲ့ NUG ကဖွင့်လင့်တဲ့ online နဲ့ on-ground ကျောင်းများကိုတက်ရောက်ကြဖို့တိုက်တွန်းထားပါတယ်။ဒါ့အပြင်စာသင်ကျောင်းတွေကိုဘယ်အုပ်စုဘယ်အင်အားစုကမှတိုက်ခိုက်တာကိုလက်မခံနိုင်ကြောင်းလည်းဖော်ပြထားပါတယ်
။မြန်မာနိုင်ငံမှာအာဏာမသိမ်းခင်ကာလကလည်းကိုဗစ်ကပ်ရောဂါအခြေအနေကြောင့်ကျောင်းတွေတစ်နှစ်ကြာပိတ်ထားခဲ့ရပါတယ်။အာဏာသိမ်းပြီးနောက်မှာလည်းကျောင်းတွေအများစုဟာပြန်မဖွင့်နိုင်ခဲ့ပါဘူး။ဒီအခြေအနေကိုကပ်ရောဂါနဲ့လုံခြုံမှုမရှိတော့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာကြားမတက်နိုင်တဲ့ကလေးအရေးအတွက်ကနှစ်နှစ်အတွင်းမှာနှစ်ဆကျော်လောက်တိုးလာတယ်လို့ Save the Children ကဂျွန်လ10ရက်နေ့ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ကြားမတက်နိုင်တဲ့ကလေးအရေးအတွက်ဟာ 9.8 တန်းလောက်ရှိတယ်လို့လည်း Save the Children ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင် GCPEA လို့ခေါ်တဲ့ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကြီးကလည်းပြီးခဲ့တဲ့နှစ်နှစ်အတွင်းကဘာတလွားပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုတိုးလာတယ်လို့ကဘာတလွားစာသင်ကျောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစည်းနဲ့မှမြန်မာနိုင်ငံကိုလည်းထည့်သွင်းဖော်ပြထားပါတယ် GCPEA အဖွဲ့ရဲ့လေ့လာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအထူးသဖြင့်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစာသင်ကျောင်းတွေကိုတိုက်ခိုက်တာစစ်စခန်းတွေအဖြစ်အသုံးချတာစရက်လောက်ရက်ပေါင်း200ကျော်ရှိတယ်လို့ဒီအစင်ခန်းစာပြုစုရမှာပါဝင်တဲ့သူတေတီဒေါက်တာမာရီကာတီဆိုလကစ်ကရှင်းပြပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒီနှစ်ကျောင်းဖွင့်ရသည်မှာအရင်နှစ်ကတည်းကျောင်းအပ်သူပိုများလာတာတွေ့ရပါတယ်တချို့ကျောင်းသားမိဘတွေကတော့နိုင်ငံရေးအရစစ်ကောင်စီလက်အောက်ကကျောင်းတွေမှာမထားပဲ NUG ပညာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဖွင့်လှစ်တဲ့ online ပညာရေးအစီအစဉ်တွေမှာတက်ရောက်စေသူတွေလည်းရှိပါတယ်။ဒါ့ပြင်အေဂျင့်တည်ငြိမ်မှုမရှိတဲ့ဒေသတွေအထူးသဖြင့်တိုက်ပွဲတွေဖြစ်ကြေးရွာတွေမီးရှို့ခံနေရတဲ့သခိုင်းတိုင်းအတွင်းကြေးရွာတွေကကလေးတွေအတွက်တော့ကျောင်းတက်ဖို့ဆိုတာခက်ခဲတဲ့အနေအထားပါ။အခုလိုကျောင်းသားရွယ်လူငယ်တွေကလေးငယ်တွေပညာသူညီဖွင့်ဆုံးကျုံးနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာကတော့ဆရာနာသိမှုရဲ့အကျိုးဆက်ကြောင်းလိုပဲဆိုရမှာပါ။တင်ယူလေ့လာမှုဆုံးကျုံးခြင်းကိုကုစားနိုင်ဖို့နဲ့ဆရာနာရှင်စနစ်ဆန့်ကျင်ရေးကာလအတွင်းပညာဆက်သင်လိုသူတွေအခွင့်အရေးမဆုံးကျုံးစေဖို့ပညာရေးမူဝါဒကိုဘယ်လိုဖော်ဆောင်ကြမလဲဆိုတာကိုအင်အားစုအသီးသီးကခေါင်းဆောင်တွေအနေနဲ့ရေဒိုသာမကရေရှည်အတွက်ပါထည့်သွင်းစဉ်းစားကာလက်တွေ့ကြတဲ့ပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုနဲ့တည်ငြိမ်ရေးတို့ဟာပညာရေးပေါ်မှာတည်နေတာကြောင့်ဖြစ်ပါတယ်ခမ ्या
ပြည်တွင်း၌အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်တနူးနေညာချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်နေပါတယ်ဒီအစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube တို့ဖြစ်တဲ့VOA Burmese News ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေကိုကဘာတလွားကနေတိုက်ရိုက်နားဆင်ကြည့်ရှုကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုကြည့်ရှုနားဆင်မှုအချိန်ရောက်ပါပြီရှင်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မရှင်ညာကရေးလာတဲ့စာရည်ထဲမှာဒီနေ့အင်တာနက်အလိုင်းမကောင်းလို့ PS ဆိုင်ကနေကြီးနေပါတယ် VOE ဝိုင်းတော်သားများခင်ဗျာဆိုတဲ့တော်ရရှင်ကတော့
အမြဲတမ်း VOE ကိုကြည့်ရှုနားထောင်ပါတယ် VOE ကမိတ်ဆွေများခင်ဗျာဖုန်းကသားသားဖုန်းဆိုတော့ယူယူကြည့်နေတာပါ တားသားမပေးရင်လဲ PSI နားထောင်ကြည့်နေပါတယ်နေတိုင်းအလုံးလုံးနေရတာဒီနေ့တော့နားထားတယ်ဗျာကျွန်တော်တို့ကတနေ့လုံးမှတနေ့စားဘဝတွေပါအလုတ်ကပြန်လာရင် VOA ကသတင်းတွေကြည့်နားထောင် VOA ဝိုင်းတော်သားအလုံးကိုခင်းနေပါပြီအားလုံးလည်းကျန်းမာချမ်းသာကြပါစေဘေးရန်ကင်းကြပါစေမြမာပြည်လည်းအမြန်ဆုံးအေးငြိမ်ပြီးမိသားစုတွေအဆင်ပြေကြပါစေ
အင်တာနက်ကတလဲ PSI ဆလောင်းကတလဲကြည့်ပါတယ်ဆိုရတော့ရှင်ကျေးဇူးအထူးတင်ပါတယ်နော်အလုတ်ခိုင်အနေထိုင်အဆင်ပြေပါစေလို့ဆုတောင်းပါတယ်ကိုရီးယားစလုံးမောင်းနဲ့နာမည်ရေးထားတဲ့သောရရှင်ကတော့မင်္ဂလာပါ VOE ဆိုပြီးတော့သူ VOE အစီအစဉ်တွေကနားထောင်ရင်းနဲ့ကြုံရတဲ့အခက်အခဲလေးတခုကိုစာရေးပြောလာပါသေး
။ဒီနေ့တောက်ကြနေ့3ရက်မနက်ခင်းသတင်းနားထောင်ရတာအဆင်မပြေပါဘူးခင်ဗျ။ YouTube ကနေနားထောင်နေကြဒီမနက်မှနားထောင်လို့မရတော့ပဲဖြစ်သွားပါရယ်။နားထောင်လို့အဆင်ပြေအောင်ပြန်လဲစူးစမ်းပေးပါအောင်နော်အဆင်အားပေးလျက်ပါ
။ဟုတ်ကဲ့ပါ။ YouTube Facebook ကပြက်ပြက်နေလို့ဖြစ်နေပါသေး။ကျမတို့ VOE မြန်မာပိုင်းရဲ့အစီအစဉ်တွေကတော့ကျမတို့ရဲ့ပင်မအင်တာနက်ဆာမျက်နှာဖြစ်တဲ့ bambis.voanews.com မှာတော့ဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်နော် Facebook မှာလည်းဓာတ်ရိုက်ကြည့်နိုင်ပါတယ် YouTube မှာတော့အခုဓာတ်ရိုက်ထုတ်လွှင့်တဲ့ link ကပြည့်နေလို့ဓာတ်ရိုက်ထုတ်လွှင့်ပြီးချင်းမှပြန်ပြောတင်ပေးပါတယ်ဓာတ်ရိုက်ကြည့်ရှုလို့ရလဲပြန်ပြောပြင်နေပါတယ်နော်အခုလောစီတော့ကျမတို့လွှင့်လွှင့်ပြီးချင်း YouTube မှာပြန်ပြောကြည့်နိုင်ပါတယ်ကျေးဇူးအထူးတင်ပါတယ်နိုင်လင်းဆိုတဲ့သောရရှင်ကလည်းသူ့ရဲ့စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်ဆိုပြီးရေးလာပါတယ
် VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးမင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာအမြဲနားဆင်အားပေးနေပါတယ်ခင်ဗျာထုတ်လွှင့်မှုအားလုံးကိုနှစ်သက်ပါတယ်ခင်ဗျာကျွန်တော်ပို့လိုက်တဲ့ပထမမြောက်စာလေးကိုဖတ်ကြားပေးတဲ့နေ့တုန်းကပျော်လိုက်တာဗျာအခုစာလေးကဒုတိယမြောက်စာလေးပါဗျာကျေးဇူးပါခင်ဗျာညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာ
ဟုတ်ကဲ့ပါသောရရှင်နဲ့အားလုံးနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်နဲ့စာတချို့ကိုလည်းဖော်ပြပေးခြင်းပါတယ်အခုတော့သောရရှင်တရားမေလ24ရက်နေ့ကကျင်းပသွားတဲ့အင်ဒိုပစိဖစ်ဒေသ၄နိုင်ငံခေါင်းဆောင်တွေစီဝေပွဲရနေပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့ဖိအားပေးတိုက်တွန်းတဲ့ကိစ္စနဲ့ပတ်သက်ပြီးသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ
်မြန်မာနိုင်ငံမှာအကြမ်းဖက်စစ်အာဏာစပြီးသိမ်းပါပြီဆိုကြတဲ့ကအာဆီယံအဖွဲ့ရဲ့ကုလသမဂ္ဂအဖွဲ့ရဲ့စတဲ့အဖွဲ့အစည်းတွေကမြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့ဖိအားပေးတိုက်တွန်းကြတယ်ခုလေ quad အဖွဲ့ကမြန်မာပြည်ဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့ဖိအားပေးတိုက်တွန်းကြပြန်တယ်ဒီလိုဖိအားပေးတိုက်တွန်းကြတာဟာစကားစအကြမ်းဖက်အဖွဲ့ကိုအကြမ်းမဖက်တဲ့နီးနဲ့အနူနီးနိုင်ငံရေးနီးနဲ့ပြောတဲ့သဘောလို့နားလည်ထားပါတယ်ဈေးနီးနဲ့ဖိအားပေးတာမျိုးမလုံနိုင်ကြရင်လဲအနူနီးနိုင်ငံရေးနီးနဲ့ဘလို့ထိရောက်အောင်လုံမလဲဆိုတာတေချာစဉ်းစားစီစဉ်ပြီးစေနာထားလုပ်ပေးစေချင်ပါတယ်အကြမ်းဖက်အာဏာသိမ်းခေါင်းဆောင်မင်းအောင်လှိုင်ဟာဒီမိုကရေစီကိုပြန်ပြီးပေးမယ်ဆိုကြပါစို့အဲ့လိုပြန်ပေးတဲ့အခါသူ့ကိုအေးအေးယုံမာလားလူငယ်ချမ်းသာခွင့်ပေးမာလားပြည်ပမှာနိုင်ငံရေးခုံလုံးခွင့်ပေးမာလားအေးအေးယုံမယ်ဆိုရင်တော့သူကလက်ခံမှာမဟုတ်ဘူးဆက်ပြီးယုံမာနေဦးမှာပဲအာဏာသိမ်းထားတဲ့စေအုပ်စုခေါင်းဆောင်ကိုလူငယ်ချမ်းသာခွင့်ဒါမှမဟုတ်ပြည်ပမှာနိုင်ငံရေးခုံလုံးခွင့်မပေးဘဲခုလိုမျိုးသကလုံးတွေနဲ့ဖိအားပေးတိုက်တွန်းနေုံနဲ့ဘာမှဖြစ်လာမှာမဟုတ်ဘူးအနူနီးနိုင်ငံရေးနီးကိုထိရောက်အောင်လှုပ်ချင်လို့အဲ့လိုအနူနီးနိုင်ငံရေးနီးနဲ့ထိရောက်အောင်မလုပ်နိုင်ရင်လဲ NUG လက်အောက်ခံကာကွယ်ရေးဝန်ကြီးဌာနကိုလက်နက်အကူအညီပေးကြပါလို့ကုလသမဂ္ဂကိုရောအာဆီယံကိုရော Quad အဖွဲ့ကိုရောနိုင်ငံတကာကိုရောပြောချင်ပါတယ်ပေးစာကဏ္ဍကနေဖတ်ပြီးတဲ့အခါမှာလဲ၎င်းအဖွဲ့အစည်းတွေကိုသိအောင်ကမ္ဘာမီဒီယာတွေစီကိုအကြံပြုစာပြန်ပို့ပေးပါအောင်ဗျာ
ဒါရောမြမအရင်နဲ့ပတ်သက်ရင်ထိရအောင်လုံနိုင်ရင်လည်းလုံမလုံနိုင်ရင်လည်းဒီအမှုနည်းနဲ့ရအောင်ဆွဲကြပါဆိုပြီးတော့ဒီသောရရှင်ကအကြံပြုလာတာဖြစ်ပါတယ်မြမနိုင်ငံမှာပြီးခဲ့တဲ့ကြာစာပြီးဇွန်လ2ရက်နေ့ကစပြီးတော့အခြေခံပညာကျောင်းတွေပြန်ဖွင့်လိုက်ပြီးတော့ကျောင်းတက်တဲ့သူဦးရေကဆရာနာတင်လိုက်တဲ့2022ခုနှစ်တက်တော့ပိုပြီးတော့များလာတယ်ဆိုပြီးတော့စစ်ကောင်စီကထုတ်ပြန်တဲ့စည်းရာတည်ရပါတယ်တချိန်တည်းမှာပဲ Save the Children အဖွဲ့ရဲ့ထုတ်ပြန်ချက်အရဆိုရင်ဇွန်လ1ရက်နေ့ကျောင်းအက်လက်ခန်နေနေမှာပဲတချို့ဒေသကကျောင်းအပ်တဲ့ကလေးတွေနှစ်နှစ်အတွင်း80ရာခိုင်နှုန်းကျသွားတယ်ဆိုပြီးတော့အစီရင်ခံစာထုတ်ပြန်တာပါ ဒီလိုမျိုးမြန်မာနိုင်ငံမှာအခြေခံပညာအကြောင်းတွေပြင်ပြီးဖွင့်တဲ့ကိစ္စနဲ့ဆက်ဆက်ပြီးရေးလာတဲ့သတင်းရှင်တယောက်ရဲ့ဆောက်ကိုဖော်ပြပေးကြပါတယ်နော
်မြန်မာနိုင်ငံနေပြည်တော်ကပါမနေ့ကကြောင်းမတက်တဲ့ကလေးတွေကိုဒီနေ့တန်ရိုက်ပါတယ်ကြောင်းပြောင်းရင်မြို့နယ်ပညာရေးမှူးရုံးကနေတစိမ့်ထုပြီးမြမစီပွားရေးဘဏ်ကနေခြံလှမ်းနဲ့ငွေသွင်းရပါတယ်အခက်ခဲတွေနဲ့ရှင်သန်နေကြရပါတယ်ကြောင်းမထားပြန်တော့လဲအသက်တွေကြီးပြီးအတန်းကမရှိဖြစ်နေပါတယ်
ကြောင်းထားလို့မရတဲ့အခက်အခဲကိုဒီတော်ရရှင်ရေးပြလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာနေဆင်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့စာတစ်စောင်ကတော့ကိုကျော်ကြီးစီကဖြစ်ပါတယ
်လက်ရှိစစ်တပ်အနေနဲ့အဝေးပြေးကားလမ်းမကြီးတွေပေါ်မှာငွေကြေးမတရားကောက်ခံတာတွေကိုဘယ်လိုအရေးယူပါသလဲမေးပေးပါအနေနဲ့အရရက်ကလုံညုံရေးဂိတ်မှန်သမျှသူတို့ပါဇက်သေးပြောတဲ့ငွေကိုရင်မောင်းတွေကချက်ချင်းမပေးရင်ကားသမားတွေဆဲခံရပါတယ်တကားအတင်းဖွင့်ပြီးရေမောင်းတွေကိုဆွဲချပါတယ်ကားပေါ်အတင်းတက်ကားလိုင်းစင်တွေကိုလွှင့်ပြတဲ့အထိရန်ကားနေကြပါတယ်ရန်ကုန်အဝင်း၃လမ်းနေပြီးတော့ရင်းနီတက်ကုန်းညောင်လွန့်စကိုင်းတရာမန္တလေးဘက်ကအတက်နှာပေါက်ကျော်ညောင်မင်းအောက်မှာ BNB တစိမ့်ပါစစ်သားတွေကကချင်ပြည်နယ်နန်းစီအောင်စစ်စေးရေးဂိတ်၂၁မိုင်စစ်စေးရေးဂိတ်ရေးရရင်တော့ဗျာကိုမေတော်မထင်ပါဘူးဒီလိုကားသမားပြည်သူတွေကိုရန်ကားတောင်းရန်နေတာတွေကိုတိုင်ကြလို့ရရင်တိုင်ကြရမယ့်ဖုန်းနံပါတ်တွေပြည်သူတွေအတွက်ဖော်ပြပေးဖို့တောင်းဆိုချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအဝေးပြေးကားလမ်းမကြီးတွေပေါ်မှာငွေမတရားကောက်ခံမှုတွေရှိနေလို့ဘယ်ဌာနကိုတိုင်ကြရမလဲဆိုပြီးတော့ဒီသောရရှင်လှမ်းမေးလာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရက်ချင်ပါတယ်ရှင်သောရရှင်ဒီအားလုံးပုံမကောင်းမွန်အဆင်ပြေတဲ့တနေ့တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်
ဘောရိုဗီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအတွေ့အကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းview bambis news ဆိုရယ် view မြန်မာပိုင်းရဲ့ facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို view မြန်မာပိုင်း facebook messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတယ်ပြည်ဝင်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလိုပြည်ဝင်မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါသေး။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါသေး။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲအေးတန်နာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင် VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့မတ်ညိုညိုလွေတင်ဆက်နေတဲ့သတင်းတွေကတူတာကိုနားဆင်ကြည့်ရှုရဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ကဘာပေါ်မှာအကြမ်းဖက်ဖိအပ်တွေကိုရင်ဆိုင်နေရတဲ့ကလေးတွေရဲ့အကြောင်းကိုပြောပြထားပါတယ်ရှင်
ကမ္ဘာနိုင်ငံတချို့မှာဖြစ်ပွားနေတဲ့အကျန်းဖက်ခံရမှုနဲ့ပဋိပက္ခမျိုးမျိုးတွေကကမ္ဘာပေါ်ကကလေးငယ်အားလုံးရဲ့တဝက်ကျော်အပေါ်တက်ရောက်မှုတွေရှိနေတယ်လို့လေ့လာသူတွေကဆိုပါတယ်။အမြဲတမ်း5မိနစ်တိုင်းမှာကလေးတယောက်ဟာအကျန်းဖက်မှုတစ်ခုခုကြောင့်ကမ္ဘာနေရာဒေသတချို့တွေမှာသေဆုံးနေကြပါတယ်။ အသက်16နှစ်အောက်မှာရှိတဲ့ကလေး10ယောက်မှာအနည်းဆုံးတစ်ယောက်ဟာလိင်မိုင်းဆိုင်ရာစော်ကားမှုတွေကိုလည်းကြုံတွေ့နေကြရတာပါ။ကမ္ဘာပေါ်ကကလေးဦးရေတန်း800လောက်ဟာဆိုရှယ်မီဒီယာနဲ့အင်တာနက်လူမှုပုံရိပ်တွေကိုအသုံးပြုနေကြတာကြောင့်အွန်လိုင်းဟာအကြမ်းဖက်မှုတွေကိုအချိန်မရွေးကြုံတွေ့နိုင်ကြပါတယ်။ American ပြည်အောင်စုမှာဆိုရင်ဒီလိုကလေးငယ်တွေအပေါ်အွန်လိုင်းကနေအကျန်းဖက်ကျူးလန်နာတွေနဲ့ပတ်သက်ပြီးတိုင်ကြားမှုတွေဟာ2014ခုနှစ်မှာတိုင်ကြားမှုတသန်းရှိတာကနေ2018ခုနှစ်မှာ45သန်းအထိရှိခဲ့ပါတယ်။စာတင်ကြောင်းတွေမှာအကျန်းဖက်မှုအမျိုးမျိုးတွေကြုံတွေ့နေရတဲ့ကလေးပေါင်းကလည်းတစ်ကမ္ဘာလုံးတိုင်တာနဲ့ဆိုရင်တစ်နှစ်ကို246သန်းလောက်ရှိတာပါ။ဒီလိုကလေးတွေအကျန်းဖက်မှုတွေနဲ့ပဋိပက္ခတွေကြားမှာအသက်သေဆုံးနေကြရတာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရနိုင်ကြတာတွေနဲ့ပတ်သက်ပြီးအဆုံးသတ်နိုင်မှုကုလသမဂ္ဂအပါအဝင်ကလေးတွေနဲ့ပတ်သက်တဲ့ကူညီကယ်ဆယ်စောင့်ရှောက်ရေးအဖွဲ့အစည်းတွေကကြိုးပမ်းဆောင်ရွက်ကြတဲ့အခါလုံခြုံရေးကောင်စီကတော့ကလေးငယ်တွေအပေါ်ပြင်းပြင်းထန်ထန်အကြမ်းဖက်ချိုးဖောက်တဲ့အချက်6ချက်ကိုထုတ်ဖော်ပြောဆိုလာပါတယ်။ပထမအချက်ကတော့ကလေးတွေကိုတပ်ဖြတ်တာနဲ့အနာတရားဖြစ်အောင်လုပ်တာပါ။ဥပမာအားဖြင့်လူတွေနေထိုင်တဲ့နေရာတွေကိုပောက်ကွဲစေတတ်တဲ့လက်နက်တွေသုံးတာကကလေးတွေကိုပါအကြီးအကျယ်တက်ရောက်မှုရှိပြီးဒီအပြုအမူတွေကြောင့်2005ခုနှစ်ကနေ2020ခုနှစ်15နှစ်အတွင်းကလေးတသိန်း4000ကျော်ဟာတည်ဆုံးမှုနဲ့ကိုခန္ဓာချိုးယွင်းမှုတွေဖြစ်ခဲ့ရပါတယ်။ဒုတိယချက်ကလက်နက်ကင်တပ်ဖွဲ့တွေမှာကလေးတွေကိုစုဆောင်းတာအတင်းအကျပ်စစ်မှုထမ်းခိုင်းတာပါ။တတိယအချက်ကတော့စာတင်ကြောင်းတွေနဲ့ဇေယျုံတွေကိုတိုက်ခိုက်တာဖြစ်ပါတယ်။စတုထချက်ကမရင်းမှုအပါအဝင်တခြားလိမ်မိုင်းဆိုင်ရာအကျန်းဖက်တာအတင်းအဓမ္မအိမ်အောင်ပြုခိုင်းတာလူကုန်ကူးခံရတာတွေဖြစ်ပါတယ်။လိမ်မိုင်းဆိုင်ရာအကျန်းဖက်မှုတွေမှာ2016ကနေ2020အထိဖြစ်ပွားမှုတွေအတွင်း69ရာခိုင်နှုန်းကမိန်းကလေးငယ်တွေဖြစ်ပါတယ်။ပြင်စမအချက်ကတော့ကလေးတွေကိုပြန်ပေးဆွဲတာအတင်းအဓမ္မဖမ်းဆီးတာပါ။လွန်ခဲ့တဲ့15နှစ်အတွင်းကမ္ဘာမှာကလေး 26,000 နီးပါးပြန်ပေးဆွဲခံခဲ့ရပါတယ်။နောက်ဆုံးချက်ကတော့ကလေးတွေအတွက်လူသားချင်းစာနာမှုဆိုင်ရာထောက်ထားကူညီမှုတွေငြင်းပယ်ခံရတာပါ။လွန်ခဲ့တဲ့2005ခုနှစ်ကနေ2020 15နှစ်အတွင်းကလေးတွေအတွက်လူသားချင်းစာနာမှုအထောက်အပံ့ပေါင်း 15,000 နီးပါးငြင်းပယ်ခံခဲ့ရတဲ့အခြေအနေတွေရှိခဲ့တာပါရှင
်။မညညွန်လင်းတင်ဆက်နေတဲ့သတင်းတွေကတူတာအစီအစဉ်ပါ။အခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းတွေကိုပြောပြမှာပါရှင်။ဒီတစ်ပတ်အတွက်တော့ VNN နိုင်ငံကတောင်ပေါ်အပန်းဖြေမြို့လေးတစ်ခုမှာတဲတဲ့ရင်ဘူခံစားမှုကိုကြိုက်တဲ့ကဘာလက်ခီးသွားတွေအတွက်ကဘာအရှိဆုံးမှန်သားအောက်ခံတဲ့တံတားတစ်စင်းကိုဖွင့်လှစ်ခဲ့ပါတယ်။ Venezuela နိုင်ငံကအမျိုးသားတအူးကိုကဘာအသက်အကြီးဆုံးလူသားအဖြစ် Guinness ကဘာမှတ်တမ်းစံချိန်အဖွဲ့ကသတ်မှတ်လိုက်ပါတယ်။ဒီလိုကဘာတလွားကထူးခြားစံပြတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါရှင
်။ဗီယက်နမ်နိုင်ငံကတောင်ပေါ်အပန်းဖြေမြို့လေးတစ်ခုမှာတဲထည့်ရင်ဖို့ခန်းစားမှုကိုစိုက်တဲ့ကမ္ဘာလက်ခီးသွွားတဲ့အတွက်ကမ္ဘာအရှိဆုံးမှန်သားအောက်ခံတဲ့တံတားတစ်စင်းကိုဖွင့်လှစ်ခဲ့ပါတယ်။အမြင့်မီတာ150အထက်ကျောက်ကမ္ဘာပေါ်မှာတိစောက်ထားတာဖြစ်ပြီးတော့နဂဗျူတံတားလိုနာမည်ပေးထားပါတယ်။အရှိမီတာ635မီတာနဲ့ကမ္ဘာအရှိဆုံးမှန်သားအောက်ခံတဲ့တံတားအတိမတ်ပြူလက်မှတ်ကိုတော့ Official World Record Association OWR တရားဝင်ကမ္ဘာမှတ်တမ်းအဖွဲ့ကပေးအပ်ခဲ့တာဖြစ်ပြီးတခြားအဖွဲ့တစ်ခုဖြစ်တဲ့ကင်းနေကဘာမှတ်တမ်းစံချိန်အဖွဲ့ကတော့ကဘာအရှိဆုံးမှန်သားအောက်ခံတဲ့ကဘာလျှောက်လန်းဆိုတဲ့ခေါင်းစဉ်အောက်မှာအသိမှတ်ပြုတဲ့လက်မှတ်ကိုပေးရခဲ့ပါတယ်။တာနှလုံးကြားမှာစောက်ထားတဲ့တံတားအရှိကမီတာ290ရှိပြီးတော့ကြောက်ကဘာဘေးမှာကတ်စောက်ထားတဲ့တံတားကြီးကတ်လန်းကပဲအရှိ342မီတာရှိပါတယ်။တချို့လူတွေကတော့ကြောက်ကြပေမဲ့လေတချို့အတွက်ကတော့အဆအဦးပိုင်းမှာကြောက်လန့်နေခဲ့ပေမဲ့မှန်ချက်ဆယ်ချက်ကျော်လောက်လမ်းလျှောက်အပြီးမှာတော့မချောက်တော့ဘူးလို့အသက်80နှစ်အရွယ်ခီးသွွားမျိုးသမီးတူကပြောပါရဲ့ရှင
်။ဗီနီဇွဲလားနိုင်ငံကအမျိုးသားတဦးဖြစ်တဲ့ဟွမ်ဗင်ဆန့်ပရက်စ်မိုရာကိုကမ္ဘာအသက်ကြီးဆုံးလူသားအဖြစ်ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းအဖွဲ့ကသတ်မှတ်လိုက်ပါတယ်။ပြီးခဲ့တဲ့အပတ်ကပရက်စ်မိုရာရဲ့အသက်113နှစ်ပြည့်တဲ့မွေးနေ့မှာသတ်မှတ်လိုက်တာဖြစ်ပြီးတော့သူ့မွေးနေ့ပွဲကိုဖျားရှိခိုးကြောင်းမှာသွေမျိုးတွေတငင်ချင်းနေနဲ့အတူဆင်နွှဲခဲ့ပါဗျ။ဘုရားကျောင်းမှာကိမ့်မုတ်ဖြောင်းနိုင်မှုပြီးတဲ့နောက်ပျော်ပွဲရွှင်ပွဲပါတီကိုဘုရားကျောင်းအပြင်ဘက်မှာလဲဆက်လက်ဆင်နွှဲခဲ့ပါဗျ။သူဟာကျမ်းမာရေးကောင်းမွန်ပြီးတော့နေ့စဉ်စပိန်အရက်ပြင်းတစ်ခွက်ကိုလဲတောက်သူဖြစ်ပါဗျ။သူမှာမြေ41ယောက်မြေ18ယောက်နဲ့အတီ12ယောက်ရှိပါတယ်။အ
အသက်112နှစ်နဲ့341ရက်ရှိတဲ့စပိန်နိုင်ငံသားဆန်တိုရီနိုဒီလာဖောင်တီဂါစီယာ2022ခုနှစ်နှစ်ဆပိုင်းမှာကွယ်လွန်သွားပြီးတဲ့နောက်ပရက်စ်မိုရာဟာကမ္ဘာအသက်အကြီးဆုံးလူသားဖြစ်လာခဲ့တာပါခင်ဗျာ
ဂျပန်နိုင်ငံမှာပစ္စည်းအလေးပင်တင်နိုင်တဲ့ခြေလေးချောင်းထောက်စိတ်နဲ့ကျူတဲ့ဆက်ရုပ်တစ်မျိုးကိုအသီးစားဆက်မှုလုပ်ငန်းကာဝါဆာကီကုမ္ပဏီကစံသက်ထုတ်လုပ်နေပါတယ်ဂျပန်နိုင်ငံမှာအသက်ကြီးလာတဲ့လူဦးရေများပြားလာပြီးလုံသားရှားပါးမှုကိုဖြေရှင်းနိုင်မှုအတွက်ဒီဆက်ရုပ်ဟာအထောက်အကူဖြစ်လိမ့်မယ်လို့လည်းမျှော်လင့်ပါတယ်Bags လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာခြေထောက်လေးချောင်းနဲ့ခီးချမ်းမှာလမ်းလျှောက်နိုင်တယ်လို့မြေမျက်နှာပြင်ချောမွေရင်တော့ဘိုက်အောက်ကဘိန်းနဲ့သွာလာနိုင်ပါတယ်။အလေးချိန်ပေါင်း220လောက်တည်ဆောင်နိုင်ပြီးတော့ဘက်ထရီအားနဲ့သွာလာနိုင်တဲ့ဒီဆက်ရုပ်ဟာသူ့ဘာသူအလိုအလျောက်ထိန်းချုပ်နိုင်တယ်လို့အဝေးကနေလည်းဒီဆက်ရုပ်ကိုထိန်းချုပ်နိုင်ပါတယ်။လူတုဆက်ရုပ်တွေကိုကာဝါဆာကီကုမ္ပဏီက2018ခုနှစ်ကတည်းကစံသက်ထုတ်လုပ်ခဲ့တာဖြစ်ပြီးတော့ခြေလေးချောင်းဆက်ရုပ်တွေကိုတော့ကိုယ်ပါတာကိုထိန်းနိုင်မှုအတွက်ထုတ်လုပ်ခဲ့တာပါကျေးလက်ဒေသတွေမှာလှုပ်သားရှားပါမှုကိုဖြေရှင်းနိုင်မှုအတွက်အဓိကရည်ရွယ်တည်ဆောက်ထားတာဖြစ်ပြီးစိုက်ပျိုးရေးတစ်တောလုပ်ငန်းနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာပစ္စည်းအလေးပင်တွေတည်ပို့နိုင်မှုရည်ရွယ်ပါတယ်ဒီဆက်ရုပ်ကိုဆက်လက်စမ်းသပ်နေပြီးတော့2023ခုနှစ်ကျရင်တော့အမြောက်များထုတ်လုပ်ရောင်းချနိုင်မှုအတွက်ရည်ရွယ်ထားပါတယ်ရှင
်ပြည်ဦးနိုင်ငံအန်ဒီစတောင်တန်းတွေပေါ်ကနှစ်3000ကျော်တက်တန်းရှိဖြစ်တဲ့ပြရောက်အောင်မှာရောက်ချောင်းတဲ့ကူတွေကိုရှေးဟောင်းသူတေသနာပညာရှင်အဖွဲ့တစ်ခုကရှာဖွေတွေ့ရှိခဲ့ပါတယ်။အန်ဒီစတောင်တန်းမြောက်အလယ်ပိုင်းမှာရှိတဲ့ Chavin D. Hunter ဘုရားကျောင်းဟာတစ်ချိန်လုံးကဘာသာရေးနဲ့အုပ်ချုပ်ရေးအချက်အချာကြတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဘုရားကျောင်းထက်တောင်မှစော်ပြီးဒီရှောက်လန်းကွန်ရက်တွေကိုစောက်ထားတာဖြစ်မယ်လို့ရှာဖွေတွေ့ရှိခဲ့တဲ့အဖွဲ့တွေကအဖွဲ့ဝင်တဦးဖြစ်တဲ့ Stanford တက္ကသိုလ်ကရှေးဟောင်းပညာရှင် John Reid ကပြောပါတယ်။ဒီဘုရားကျောင်းဟာပင်လယ်ရေမျက်နှာပြင်အထက်ပေ1400မှာတည်ရှိပြီးတော့အခုလောလောဆယ်မှာတော့မြေအောက်လျှောက်လန်း35ခုတွေ့ထားပါပြီ။ဒီလျှောက်လန်းတွေကို BC 1200နဲ့200ခုနှစ်ကြားအန်ဒီစတောင်တန်းတွေရဲ့အောက်ခြေမှာဖောက်လုပ်ထားတာဖြစ်ပြီးတော့တစ်ခုနဲ့တစ်ခုလည်းဆက်ဆက်နေတာပါ။1985ခုနှစ်မှာဒီဘုရားကျောင်းကို UNESCO ကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ခဲ့ပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားကထူးခြားစံပြသတင်းတွေကိုကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါ။တနင်္လာညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ဦးတင်မောင်တန်းကတင်ဆက်မှာပါရှင့
်။ Ukraine မြို့တော် Kyiv မြို့မှာပောက်ကွဲသံတွေကြားနေရတယ်လို့အရှေ့ပိုင်းကမဟာဗျူဟာကြားတဲ့ Severodonetsk မြို့မှာရုရှားတပ်တွေကိုပြန်လည်ခုခံတိုက်ထုတ်နေတယ်လို့အဲ့ဒီဒေသရဲ့အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ Severodonetsk မြို့ရဲ့80%ခန့်လုံးကိုရုရှားကထိန်းချုပ်ထားပေမဲ့လမ်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ Lugansk ဒေသအုပ်ချုပ်ရေးမှူးဆာဟီဟိုင်ဒိုက်ကတနင်္လာနေ့ကပြောကြားလိုက်တာပါ။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်နိုင်မှုအတွက်ရည်ရွယ်ပြီးတော့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအခုလနောက်ပိုင်းမှာကျင်းပမဲ့ NATO စစ်မှားမိတ်ထိပ်သည့်အစည်းအဝေးကိုတက်ရောက်ဖို့စီစဉ်နေတယ်လို့ဒီကိစ္စနဲ့နီးစပ်သူတွေကပြောတာကိုကိုကားပြီးရိုက်တာသတင်းမှာရေးသားထားပါတယ်တာတို့ပြစ်ပေဒိတ်တဒုံးကြီးရှစ်စင်းကိုမြောက်ကိုရီးယားကတနင်္ဂနွေနေ့စောပိုင်းကပြစ်ထုတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်ဒေသစံတော်ချိန်မနက်9:00မိနစ်နဲ့9:43မိနစ်တွင်မှပြစ်လွတ်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်အခုလိုဒုံးကြီးရှစ်စင်းကိုတတ်တုတ်ထမ်းမှတခါတည်းစမ်းသပ်ပြစ်လွတ်တာဟာပထမဆုံးချိန်ဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်ဩစတြေးလျတော်ဝင်လေတပ်ကကင်းတောက်လိန်ကိုတရုတ်တိုက်လေယာဉ်တွေကတောင်တရုတ်ပင်လယ်ပြင်ဒေသနိုင်ငံတကာလေးပိုက်နဲ့ထက်မှာမေလအတွင်းဂျားဝင်တားဆီးခဲ့တယ်လို့ဩစတြေးလျကာကွယ်ဝန်ကြီးဌာနကဒီကနေ့ပြောကြားလိုက်ပါတယ
်။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြသွားတာပါ။တနုမနေညချမ်းဒီ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ရေးမှူးကတော့ကိုရန်နိုင်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ပက်ထရစ်တေးရပါ။ရုပ်သံအင်ဂျင်နီယာကတော့TN1 ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် BND ရဲ့အသွေအသွေကနေကင်းဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.